BNN နိုင်ငံ Hanoi မြို့မှာဒီနေ့ကျင်းပတဲ့ကမ္ဘာစီးပွားရေးဖိုရမ်မှာရိုက်တာသတင်းတောက်နှစ်ယောက်ထောင်ဒဏ်ချမှတ်ခံရတာနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ကပထမဆုံးအကြိမ်မှတ်ချက်ပြုပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ကရိုက်တာသတင်းတောက်နှစ်ယောက်က Journalist တွေဖြစ်နေလို့ထောင်ချခံရတာမဟုတ်ကြောင်းသူတို့ကိုလွတ်လပ်တဲ့တရားရုံးမှာစီရင်ခဲ့တာဖြစ်ပြီးသူတို့ဟာနိုင်ငံတော်လွှတ်ဝတ်ချက်အုပ်ဒေကိုချိုးဖောက်ခဲ့တယ်လို့တရားရုံးကဆုံးဖြတ်လိုက်လို့အပြစ်ပေးခံရတာဖြစ်ကြောင်းဒါအပြင်ရိုက်တာသတင်းတောက်တွေရဲ့အမှုစီရင်ချက်ကိုလည်းအစိုးရဖွဲ့ဝင်တွေအားလုံးကဖတ်ကြကြောင်းဒေါ်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။အခုလိုပြောကြားချက်နဲ့ပတ်သက်ပြီးသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကတော့အမှုတစ်ခုလုံးရဲ့အသွားအလာကိုတေချာမလေ့လာပဲတစ်ဖက်ကိုဗက်လိုက်ပြောဆိုလိုက်တာလို့ထင်မြင်မိကြောင်းသူ့အမြင်ကိုခုလိုပြောပါတယ်
။ကျွန်တော်မြင်မှာတော့ဒီအမှုတွေကိုတကယ်သာဖတ်ပြီးရင်အဲ့အမှုတွေမှာစတော့ဟိုဆွဆွဲတဲ့ဟာနဲ့တကယ်နောက်ဆုံးမှပြင်ကျက်ချလိုက်တဲ့ဟာနဲ့အမြင်နဲ့ကောင်းတဲ့တလွဲစီဖြစ်နေတဲ့ဟာမျိုးကိုမြင်သင့်တယ်သိသင့်တယ်လို့တော့ကျွန်တော်ထင်တယ်။အဲ့လိုမှမဟုတ်ရင်တော့ဒီဟာ Journalist သတင်းသမားဖြစ်လို့ဒီသတင်းလိုက်လို့ထောင်ချတာမဟုတ်ပဲနဲ့နိုင်ငံတော်လျှော့ချက်ဖောက်တယ်ဆိုရင်တော့အဲ့ဒီနိုင်ငံတော်လျှော့ချက်ဖောက်တယ်ဆိုတဲ့ထောက်ထားမျိုးတိုင်းမှာလည်းဒီမှုတွေထဲမှာရှိကုန်မရှိနေတာပေါ့နော်။ဆိုတော့အဲ့ဒါကတော့ဟိုငကူရည်တည်ချက်ကိုဆက်ဆွဲကြိုင်တဲ့သဘောပဲလို့ကျွန်တော်မြင်တယ်။တကယ်တော့အမှုတွေရောဒီဖြစ်စဉ်ဖြစ်ပျက်ကိုဟိုဓမ္မတိတန်ကြကြဆန်းစစ်ထားတဲ့ဟာလို့တော့ကျွန်တော်မယူဆဘူး။ဟိုဘက်တပက်လိုက်ပြီးပြောတယ်လို့ပဲကျွန်တော်ဆိုတယ်။သူဟာဖြစ်သွားလို့ရည်တည်ချက်ပြောင်းသွားတယ်လို့ပဲဟိုတူတူပြောမှာပေါ့နော်။သူဟာဖြစ်တဲ့အချိန်မှာဟိုတရားမျှတမှုစတာတဲ့ဒိုးစည်းပွားကကွယ်ဖို့ကရေးကြီးတဲ့သဘောမျိုးလေး
မြန်မာ Journalism Institute ရဲ့အမှုဆောင်ဒါရိုက်တာဦးကျော်မင်းစွေကတော့ဒေါ်ဆန်းစုကြည်ဟာဒီအမှုနဲ့ပတ်သက်ပြီးနိုင်ငံတကာဖိအားတွေထက်ပြည်တွင်းမှာတက်တဲ့ရေရှည်ဆက်ဆံရေးပေါ်ကြည့်ပြီးအခုလိုပြောလိုက်တာလို့ယူဆကြောင်းသူ့အမြင်ကိုအခုလိုပြောပါတယ်
။နိုင်ငံတကာ community ကဒေါ်ဆန်းစုကြည်ပေါ်မှာပုံဝင်ဖိအားပေးထားတဲ့ကိစ္စတွေကြောင့်အလွန်အကျွံကိုဖြစ်နေပြီ။အဲ့အတွက်သူ့တွေဘာမှထပ်ပြီးတော့သူ့ကိုဆုံးရှုံးစရာမရှိဘူးလို့သူယူဆထားတဲ့သဘောလေးရှိ။အဲ့တော့အဲ့ဒါကြောင့်လည်းသူ့ရဲ့အတိုင်းရှိနေသူချင်းချင်းပါလိမ့်မယ်။သူကသူပြောမယ်စကားအတိုင်းသာသူသိမယ်လို့ထင်တယ်။သူ့ရဲ့ပြည်ထဲမှာရန်ဆိုင်နေရတဲ့ PR နဲ့နိုင်ငံတကာ PR ကိုချိန်ချတဲ့အခါမှာဒီထဲမှာတည်တဲ့ပုံပြီးနည်းနည်းရှုပ်ထွေးတဲ့ဒီကြံစည်ရှိတယ်။အချို့ကဒီကြံစည်ရဲ့ကျိုးစားတွေကင်ထားတာရှိ။အဲ့ဒီကျိုးစားတွေဆွဲလိုက်လို့ရှိရင်နိုင်ငံတကာကပေးတဲ့ pressure တွေပူဆိုးတဲ့ပြည်တွင်းရပဋိပက္ခတွေဖြစ်လာနိုင်ကြရရှိတယ်လို့ထင်တယ်လေ။ပြည်တွင်းရလူတွေချင်းချင်းနားလည်မှုရှိဖို့ကနံပါတ်1အရေးကြီးတယ်လို့ထင်တယ်။အဲ့ဒါကြောင့်လည်းဒေါ်ဆန်းစုကြည်ကဒီလိုပြောတယ်လို့ယူဆတယ
်။ Writer သတင်းတော်ကိုဝါလုံးရဲ့ဇနီးဖြစ်သူမပန်းဤကတော့ဒီအပေါ်မှာတစုံတရာမှတ်ချက်သဘောထားမပေးလို့တော့ကြောင်းအခုလိုပြောပါတယ်
။ဟိုအဲ့ဟာနဲ့ပတ်သက်ပြီးတော့လည်းကိုကတစုံတရာမှတ်ချက်လည်းမပေးချင်တော့ပါဘူး။တို့ကတော့အတနာခံစားတင်မှုစီစဉ်မှရှိတယ်။
Writer သတင်းတော်နှစ်ယောက်ရဲ့ရှင်းနေဦးခင်မောင်စောကတော့ပြီးခဲ့တဲ့2015ခုနှစ်က Unity Channel ကသတင်းတော်တွေကိုတရားစွဲဆိုခံရတဲ့ဥပဒေပုံမှန်နဲ့တူတူဖြစ်ပေမဲ့ဒီအပေါ်မှာဒေါ်အောင်ဆန်းစုကြည်ရဲ့မှတ်ချက်သဘောထားကတော့၃နှစ်အတွင်းမှာပြောင်းလဲသွားတာကိုတွေ့ရတယ်လို့သူ့အမြင်ကိုခုလိုပြောပါတယ်
။ဒီအမှုကဒီစွပ်စွဲခံရတဲ့ Writer သတင်းတော်ကြီးကသူတို့အပြစ်ကင်းတယ်ဆိုတာကိုကျွန်တော်အခုထိယုံပါတယ်။အဲ့တော့ဒေါ်အောင်ဆန်းစုကြည်အနေနဲ့ပြောတာကလည်းနိုင်ငံခေါင်းဆောင်အနေနဲ့သူ့ရဲ့တခြားအချက်လက်တွေနဲ့ပြောတာတွေလည်းရှိပါလိမ့်မယ်။သို့တော့ဒီအမှုလိုပဲပုံမှန်တစ်ခုလေလွန်ခဲ့တဲ့၃နှစ်ကအထောင်ချခံရတဲ့ Unity သတင်းတော်ကြီးပေါ့ဗျာ။နော်။အဲ့တော့ Unity သတင်းတော်တွေကိုထောင်ချပြီးတော့အဲ့ဒီထောင်ချပြီးနောက်နေ့မှာပဲဒေါ်အောင်ဆန်းစုကြည်ပြောတဲ့စကားပေါ့။အဲ့ဒီတော့ကတော့ Official Secret Act ဟာဒီအရင်းသမားတွေနဲ့မဆိုင်ဘူးဒါတို့အပြစ်ပေးတာမှားတယ်ဆိုပြီးတော့ဒေါ်အောင်ဆန်းစုကြည်ပြောသွားပါအဲ့တော့ကျွန်တော်အနေနဲ့ကတော့ဟို၃နှစ်အတွင်းမှာပေါ့ဗျာအဖြစ်အပျက်ကြီးအတူတူဥပဒေကြီးအတူတူဒီလိုပဲသတင်းသမားတွေထောက်ကြတယ်လိုက်တဲ့အပေါ်မှာလွန်ခဲ့တဲ့၃နှစ်ကဒေါ်သန်းစုကြီးပြောတဲ့စကားကိုအပြောင်းအလဲမရှိကျွန်တော်ကလက်ခံပါလေအခုပြောင်းပြီးတော့ပြောင်းသွားတဲ့ဘော်ဒါအနေနဲ့တော့သူ့ရဲ့တခြားကိစ္စတွေရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့လွန်ခဲ့တဲ့၃နှစ်ကိုပြန်လွှမ်းတယ်ဆိုကျွန်တော်ပြောချင်ပါတယ်
လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ HRW ကတော့ဒေါ်ဆန်းစုကြည်ကရိုက်တာသတင်းတော်အမှုစီရင်ချက်နဲ့ပတ်သက်ပြီးအခုလိုပြောကြားလိုက်တာဟာမှားယွင်းကြောင်းဒေါ်ဆန်းစုကြည်အနေနဲ့တရားဥပဒေစိုးမိုးရေးဆိုတာတတ်သိခံအထောက်အထားစွဲချက်တင်အကြောင်းရင်းတွေကိုအခြေခံနေဆိုတာကိုနားလည်ပုံမရကြောင်းဒီနေ့မှကြေညာချက်ထုတ်ပြီးဝေဖန်ခဲ့ပါတယ်ဒီနေ့ဒေါ်အောင်ဆန်းစုကြည်မှတ်ချက်သဘောထားပြောကြားခဲ့တာနဲ့ပတ်သက်ပြီး NLD ပါတီအနေနဲ့တစုံတရာမှတ်ချက်ပေးဖို့ RFA ကဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးရှင်